ဆက်ဆက်လက်ကြမြင့်ခဲ့ပြီးဖြစ်တဲ့ပဋိပက္ခကာလအတွင်းထိုနှက်မှုအပြင်းဆုံးအဖြစ်ဗိုလ်တုနှင့်ဆော်ပိုင်ကယူကရိန်းကရုရှားကိုဒရုန်းတွေနဲ့တပ်တုပ်ပြီးတပ်တုပ်တိုက်ခိုက်လိုက်ပါတယ်။ရုရှားရဲ့ဒေသ6ခုကိုပစ်မှတ်ထား4နာရီကြာတိုက်ခဲ့တာဖြစ်ပြီးအရင်နှစ်တစ်ခုကတော့အက်စတိုးနီးယား၊လတ်ဗီးယားနဲ့ရုရှားနယ်စပ်နားက၄စိတ်ဖြစ်ပါတယ်။ဒရုန်းတိုက်ခိုက်မှုကြောင့်ရုရှားရဲ့ Ilyushin IL-76 စစ်သည်ပို့ဆောင်ရေးလေယာဉ်၄စင်းမီးလောင်ပျက်စီးခဲ့တယ်လို့ရုရှားတပ်သတင်းဌာနကပြောပါတယ်။ရုရှားနိုင်ငံတွင်ဝင်ရောက်တိုက်ခိုက်တယ်လို့ယူကရိန်းကပြောလို့မရှိတဲ့အတိုင်းအခုလိုတိုက်တာနဲ့ပတ်သက်ပြီးတော့လည်းယူကရိန်းဘက်ကဘာမှမပြောပါဘူးရုရှားကလည်း drone တွေတုံးချီတွေနဲ့ယူကရိန်းမြို့တော် Kiev ကိုပြန်လည်တိုက်ခိုက်ခဲ့ရမှာလူနှစ်ယောက်သေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်မြေဥကရက်ကဆိုရင်ဒါဟာအကြီးဆုံးတိုက်ခိုက်တာဖြစ်တယ်လို့ Kiev မြို့စစ်အုပ်ချုပ်ရေးအကြီးအကဲ Sergey Popko ကပြောပါတယ်ယူကရိန်းစစ်တပ်ကပစ်ချလိုက်တာကိုက drone နဲ့တုံးချီပေါင်း20ကျော်ရှိတယ်လို့ဆိုပါတယ်အနောက်နိုင်ငံတွေရဲ့ဂျိုဒုကတေးချာလေးလာထားတဲ့သတင်းအချက်အလက်တွေမရှိပဲရုရှားနိုင်ငံအတွင်းကို drone တွေဒီလောက်ဝေးဝေးပြန့်သမှုမဖြစ်နိုင်တာကြောင့်ယူကရိန်းကနိုင်ငံခြားအကူအညီပေါ်အားထားလှုပ်ဆောင်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကပြောလိုက်ပါတယ်